အခုဆက်ပြီးတော့ည09:00ထိလိုင်းဒိုမီတာ24 25 32 50ပြင်လိုင်းလက်မီတာ190တို့ကနေထုံးမပြတဲ့အစီအစဉ်ထဲမှာဆိုရင်တော့ဒါရိုက်လိုင်းစီစဉ်ကနားဆင်ကြမှာပါစီစဉ်ထုံးလွှင့်မှုကိုရနိုင်တဲ့မအေးတနာကျော်တို့တင်ဆက်ထားတဲ့စီစဉ်ညဒါရိုက်လိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်မင်္ဂလာပါရှင်စီစဉ်ညဒါရိုက်လိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီညပိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာတွေကတော့ကြီးညာထားပြီးဖြစ်တဲ့အတိုင်းဒီဒေါအောင်ဆန်းစုကြည် NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီဒေါအောင်ဆန်းစုကြည်နဲ့အစိုးရတည်းရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံသားရေးမူဝါဒကြီးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပင်လယ်ဆွေးနွေးဖို့ဒီကြီးညာရှင်တွေကိုလည်းဖိတ်ခေါ်ထားပါရဲ့။ပင်လယ်ဆွေးနွေးမဲ့သူတွေကတယောက်ကတော့ဥယျာထွတ်ဖြစ်ပါရဲ့။ဥယျာထွတ်ကပြန်ကြားရေးဝန်ကြီးဟောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိစင်ကူနိုင်ငံမှာရှိနေတဲ့အခြေတောင်အာဆာလေးလာရေးဌာနမှာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အစာရန်ပြုစုနေသူဖြစ်ပါရဲ့။ဥယျာထွတ်မင်္ဂလာပါ။ကြားရပါလားရှင်။ဥယျာထွတ်ကြားရပါလား
။ကြားပါရဲ
့။ဟုတ်ကဲ့ရှင်။ဟုတ်ကဲ့ရှင်။ကျေးဇူးတင်ပါတယ်။စင်ကူမှာည7နာရီလဲထိုးပေးပြီးတော့ဒီညအထိစောင့်ပြီးတော့ပါဝင်ပြီးဆွေးနွေးပေးတာကျေးဇူးတင်ပါတယ်ရှင်။နောက်ဒီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတရားကတော့အများနဲ့ကျွန်တော်တို့ VOA ကနေပြီးတော့အင်တာဗျူးတွေလုပ်နေကြနိုင်ငံကြီးအကဲကဲဥအောင်သူငယ်ဖြစ်ပါတယ်ဥအောင်သူငယ်ကြားရပါလား
ဟုတ်ကဲ့ကျွန်တော်ကြားပါတယ်
ဟုတ်ကဲ့ဥအောင်သူငယ်ကျေးဇူးတင်ပါတယ်နောက်ထပ်ဝင်ရောက်ပြီးဆွေးနွေးပေးမယ့်နိုင်ငံကြီးလေးလာတုံးသက်သူဖြစ်တဲ့ဦးတင်းဆွေရောလေးလိုင်းပေါ်မှာရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါတယ်ခင်ဗျ
ာဦးတင်းဆွေကတော့လောလောဆယ်အမေရိကန်ပြည်သူအခြေစိုက်ဖြစ်ပြီးတော့1990ပြည့်ဟိုပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်ရှင်ပြီးတော့ဒီဆွေးနွေးဖို့လမ်းပြီးတော့တယ်လီဖုန်းနံပါတ်ပို့ထားတဲ့သူတွေကိုလည်းကျွန်တော်တို့ထုတ်လို့ရမှုကိုရန်နိုင်ငံဆက်သွယ်နေပြီဖြစ်ပါတယ်အီးမေးလ်နဲ့ပို့ရတဲ့သောရရှင်ရဲ့စာတွေကိုလည်းဖတ်ကြားပေးသွားမှာဖြစ်ပါတယ်ကျတော့ဒီမြန်မာနိုင်ငံလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုတော့ပထမဆုံးဥယျာထုတ်ကိုလည်းတုံးသက်ဟိုပေးစီကြပါလေဥယျာထုတ်ဒီဥယျာထုတ်ကအရင်အစိုးရဥသိမ်းဆိုင်အစိုးရလက်ထက်မှာလည်းဝင်ကြီးနေရတဲ့တာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့အဲ့တော့ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒကအခုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ဘာများကွာခြားပါလဲတုံးသက်ပေးပါရှင်
မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတော့1948ခုနှစ်လွတ်လပ်ရေးရတဲ့ဆင်းရဲစပြီးတော့အစဉ်အဆက်ကျင့်သုံးခဲ့တဲ့ဗမလိုက်နိုင်ငံသားရေးမူဝါဒပါပဲ။တရားကြောင်းလဲမှုတော့မရှိဘူး။သို့တော့အဲ့ဗမလိုက်နိုင်ငံသားရေးမူဝါဒကိုအကောင့်ထဲခေါ်တဲ့ချင်းကပ်ကိုနီလန်နီးပြူဟာမှာတော့ပုံပုတ်ရေးပေါ်မူတည်လို့မှကွဲပြားခံစားမှုရှိတယ်လို့ပြောမြင်ပါတယ်ခ
င်ဗျ။ဟုတ်ကဲ့ဟုတ်ဥပမာတစ်ခုလောက်ပြောပြပါရှင်။
အဓိကတော့ကျွန်တော်တို့ဥသိမ်းစိန်လက်ထက်ကဆိုလို့ရှိရင်ကျွန်တော်နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့အခါမှာဥသိမ်းစိန်ရဲ့နိုင်ငံတကာအပေါ်မှာဩဇာပုဂ္ဂိုလ်ရေးရဩဇာဆက်ရောက်မှုကနည်းတာပေါ့အဲ့တော့ကျွန်တော်တို့က institution ကိုပဲအခြေခံပြီးတော့ကျွန်တော်တို့ကလုပ်ပြရတယ်။ဒေါ်ဆန်းစုကြည်ကျတော့သူအတိုက်ခံဘဝမှာနေခဲ့ရတဲ့အချိန်ကာလမှာရရှိခဲ့တဲ့အချိန်ပေါ်ကြော်ကြားမှုကြောင့်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာ institution ကိုအခြေခံတာတဲ့သူရဲ့ပုံကိုယ်ရဲ့အချိန်အဝါကိုအခြေခံပြီးတော့လုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ဒါတော့အဓိကခွာခြားချက်ပေါ့
ဟုတ်ကဲ့ဥအောင်သူငယ်ကိုဒီမှာမေးချင်ပါတယ်ဥအောင်သူငယ်ဟိုဒီဟိုအရင်အစိုးရတွေလက်ထက်ကဒီမြန်မာနိုင်ငံရဲ့နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရင်းနဲ့အခုဒီအစိုးရလက်ထက်မှာဒီခုနကဥရထုတ်ပြောသွားတယ်လို့ဆိုရင်တော့ဒေါက်တာဆန်းစုကြည်ကိုလည်းနိုင်ငံတကာပို့ပြီးတော့အရင်ကဟိုသဘောကျထားပြီးသားဖြစ်တဲ့အနေအထားမှာဒီအခုလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒအကြောင်းပေါ့နော်မြန်မာနိုင်ငံကနိုင်ငံသားတိုင်းပြည်တွေနဲ့ပို့ပြီးတော့ညှိကမှုဖြစ်လာပါလားဘယ်လိုထင်ပါလဲရှင်
ကိုကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်တဲ့အခါပုံမှန်48 42မှာရှိပါတယ်ဆိုတော့ကျွန်တော်နိုင်ငံကဟိုလွတ်လပ်၍ဟိုတက်ကြွသောဗမလိုက်ဒီလိုအခြေအနေမျိုးပေါ့ဗျာဆိုတော့နိုင်ငံရေးမူဝါဒကိုကျင့်သုံးမယ်ဆိုတဲ့ဟာမျိုးရှိပါတယ်အဲ့တော့တက်လာတဲ့အစိုးရတိုင်းကဒီဖွဲ့စည်းပုံအခြေခံဥပဒေကိုစိတ်ကျော်ပြီးတော့အများကြီးလုပ်လို့ရတဲ့အနေအထားမျိုးမရှိပါဘူးဆိုတော့ဒါနဲ့လည်းတက်လာတဲ့အစိုးရကခုနပြောတဲ့ချင်းကပ်ပုံမှာတော့တချို့အစိုးရတစ်ခုနဲ့တစ်ခုမတူကွဲရပြီးတော့ဟိုလုံနိုင်တဲ့အခြေအမျိုးရှိပါတယ်ဆိုတော့ဒီအနေအထားမှာပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကျွန်တော်တို့ဟိုတက်လာပြီးတဲ့အခါမှာပြောတဲ့ကိစ္စရှိပါတယ်ဒီပြည်သူလူထုကိုအခြေခံတဲ့ကျွန်တော်တို့နိုင်ငံသားရေးမူဝါဒပေါ့ဒီ People Center Diplomacy ဆိုတဲ့ဟာမျိုးပြောတာရှိပါတယ်ဒါပေမဲ့လက်တွေ့အကောင့်တွေပုံမှုပိုင်းမှာတော့ဒီလိုအနေအထားမျိုးလဲကျွန်တော်တို့ထူးထူးခြားခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခါကျတော့ပြောမယ်ဆိုလို့ရှိရင်တော့ဒီလက်ရှိအစိုးရအနေနဲ့လည်းအရင်သတ်မှတ်ထားတဲ့အတိုင်းပဲလွတ်လပ်တက်ကြွ၍ဗမလိုက်တော့နိုင်ငံရေးမူဝါဒဆိုတော့ဒီပုံစံအတိုင်းပဲဆက်သွားရတဲ့အနေအထားမျိုးရှိပါတယ်
ဟုတ်ကဲ့ရှင်တောင်းတပေးတာကျေးဇူးတင်ပါတယ်ဟိုဆိုမြန်မာနဲ့ဒီအဓိကပေါ့နော်ကမ္ဘာ့အင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့ American နဲ့ဆက်ဆက်ရေးကိုပထမဆုံးဆွေးနွေးရေးတင်ပါတယ်ရှင်ဒီနေရာမှာဒီ American အစိုးရတက်တက်လာပြီးကလေးကပေါ့နော် American အစိုးရကလည်းသူ့ရဲ့ဒီဟိုပြည်ရင်းကိစ္စရေးနောက်ပြီးတော့ရှေ့အလဲပိုင်းနောက်ပြီးမြောက်ကိုရီးယားကိစ္စအရင်းနဲ့ရှုံးနေတော့မြန်မာနိုင်ငံဘက်ကတိတ်ပြောဟိုစားတိတ်ပြောအာရုံမဆိုင်နိုင်ဘူးလို့မျိုးဖြစ်နေတာတွေ့ရပါတယ်ဟိုလွန်ခဲ့တဲ့ဒီမေလ5ရက်နေ့တုန်းကမှအဲအမေရိကန်ဒီနိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးဌာနဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့ဒီအမေရိကန်နဲ့မြန်မာနိုင်ငံသားဆက်ဆံကအလွန်ကိုကောင်းနေတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြောချင်ပါတယ်ဆိုတော့ပြောကြားချက်မျိုးတော့လုပ်ခဲ့ပါတယ်တခြားဟိုထူးထူးခြားခြားတော့ဘာမှဒီအမေရိကန်အစိုးရဒီရမူဝါဒနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားလာတာမျိုးကလည်းမတွေ့ရသေးပါဘူးဒီတော့ဟိုဒီအစိုးရတဲ့လက်ထက်ကြတော့မှအမေရိကန်နဲ့မြန်မာရဲ့ဟိုဆက်ဆံရေးနည်းနည်းလေးဟိုတွေးအေးနေရလို့ယူဆပါလားဘာကြောင့်မှလဲအဲ့ရနေအကျိုးဆက်ဘယ်လိုများဖြစ်လာနိုင်မှာလဲဦးတင်စီတုံးသက်ပေးပါရှင်ဒေါက်တာတင်စီတုံးသက်ပေးပါ
အော်နိုင်ငံတကာဆက်ဆံရေးဆိုတာအပြာအန်သဘောပေါ့။အော်ကိုယ့်ဘက်ကလည်းလို့ဟိုကိုယ်ဥစားပေးမှုနဲ့တခြားဘက်ကလည်းတခြားဥစားပေးမှုအပြာအန်ဖြစ်ကြပါလေ။အဲ့တော့အမေရိကန်နဲ့ပမာဏနိုင်ငံကိုပြောရရင်အမေရိကန်နိုင်ငံကခုနပြောသလိုမှတ်ပါတယ်။ဖြစ်လာတဲ့သူ့အစ်စ်ကသူ့ရဲ့ဥစားပေးမှုတွေဟာဒီဒေါ်လာဖတ်တဲ့ပုံစံအတိုင်းပဲပေါ့။အဲသူကတခြားတကယ်အကြီးကြီးမားမားကိစ္စတွေကိုပြောဆိုလုပ်ကိုင်နေတဲ့ကာလပါဒါပေမဲ့အမေရိကန်နဲ့ပမာနိုင်ငံဆက်ဆံရေးဟာသမ္မတဥသိမ်းပြင်လက်ထက်တွေကစပြီးတော့ပြောင်းလာတယ်ဒေါ်အောင်ဆောင်စုကြည်တက်လာတော့ပို့ပြီးတော့ဟိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုကပို့ရှိလာတယ်လို့ကျွန်တော်ယူဆတယ်တနည်းအားဖြင့်ပြောင်းမသွားဘူးလို့ကျွန်တော်ယူဆတယ်နောက်တစ်ခါတကယ်လို့အမေရိကန်နိုင်ငံကအမေရိကန်နိုင်ငံနဲ့ပတ်သက်တဲ့ရယူလို့တဲ့အကူအညီဖြစ်ဖြစ်စရတဲ့လူချင်းနဲ့အမေရိကန်ဒီနည်းနဲ့ဆက်တဲ့သမ္မတလည်းနှောင့်နှေးမှာမဟုတ်ဘူးအရင်လိုပဲဟိုဆက်လက်ကူညီသွားမယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ဟိုအေးနေတဲ့ဆိုတာကတည်င်းပေါ်မှာပေါ်လာတဲ့ဆက်လက်လေးတော့ဖြစ်ပြီးတော့တကယ်တမ်းလိုအပ်လို့ရှိရင်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရဲ့အဲတပုတ်ကြီးစီးပွင့်ပြောင်းလဲမှုနဲ့အကူအညီတွေကိုပူပိတတပါပေးနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်ကပြီးတော့မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဟိုဦးတန်းဟိုဒေါက်တာတင်းစီတုံးသက်ပြရကျေးဇူးတင်ပါတယ်။ကျွန်မဟိုဆွေးနွေးဝင်ပြီးတော့ဆွေးနွေးမဲ့ email တွေကလူတွေရောများတာမလို့တို့ရဲ့စာလေးတွေကိုအရင်ဦးဆုံးဖော်ပြပေးပါဦးမယ်။ကိုအောင်နေဦးပထမဦးဆုံးဦးထွန်းမြင့်ကိုထွန်းမြင့်ရဲ့စာလေးကိုဖတ်ပြပေးပါရှင်။သူမေးချင်တာလေးရောဝင်ပြီးတော့ဆွေးနွေးချင်တာလေးရော
ဟုတ်ကဲ့သူကတော့ဆက်စစ်ကြီးနိုင်ငံကြီးမူဝါဒကိုကြည့်မယ်ဆိုရင်ဗမ်လိုက်တဲ့မူဝါဒကိုကျင့်သုံးတယ်လို့ဆိုနိုင်ပါတယ်ရခိုင်အစိုးရလက်ထက်ကနိုင်ငံသားတိုင်းပြည်များအမြင်မကျေမှုတွေတာပီတိုက်ပွဲမှုတွေရုံနေလောက်အများစွာလှုပ်ဆောင်နိုင်ခဲ့ပါတယ်နောက်တစ်ချက်ကတော့စုအနေဖြင့်မိမိအစိုးရလက်ထက်မှာတိုင်းပြည်ကိုပွင့်လင်းမြင်သာမှုနဲ့ဟောချုပ်ရေးရှိကြောင်းနဲ့ဒီမိုကရေစီကိုရှောင်လန်းနေကြောင်းပြတ်တာလူပြည်ဆန္ဒလည်းရှိဝင်ရပါတယ်စဉ်းစားရမှာကဒီမှာနိုင်ငံနဲ့နိုင်ငံသားတိုင်းပြည်များရဲ့ဆက်ဆံရေးပါအထူးသဖြင့်အင်းနီးချင်းနိုင်ငံဖြစ်တဲ့တရုတ်ပြည်မှာဆက်ဆံရေးကိုဦးစားပေးစဉ်းစားဖို့လိုပါတယ်ပြောနေတဲ့အစိုးရအနေနဲ့မြန်မာစိုးရကအနောက်နိုင်ငံတွေနဲ့ရင်းနှီးနှီးဆက်ဆံတာကိုမလိုလားတဲ့သဘောမှရှိနေပါတယ်။ထို့သဖြင့်အမေရိကန်နဲ့ဂျပန်နိုင်ငံတွေဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့နိုင်ငံကြီးမှာပါလာမအောင်အကြောက်ဆုံးပါ။ဒါဆိုအနေနဲ့မြေတိနိုင်ငံကိုဦးစားပေးဆက်ဆံရမလဲဆိုတော့စောင့်ကြည့်ရမယ့်အရေးဖြစ်နေပါတယ်။ပြည်ကိုလည်းစီးပွားရေးနိုင်ငံကြီးအရာပြစ်ပယ်လို့မရဘူးလို့အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်မဖြစ်မနေဆက်ဆံရမယ့်သဘောမှရှိနေပါတယ်။ထို့သဖြင့်မြန်မာပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးမှာပြုတ်ပြီကတနည်းတစ်ပုံလွှမ်းမိုးလျက်ရှိနေတယ်ဆိုတော့အားလုံးသိပြီးသားဖြစ်ပါတယ်တခြားနိုင်ငံတွေထက်တရုတ်စိုးရကမြန်မာပြည်ရဲ့ငြိမ်းချမ်းရေးကိုပိုပြီးအလေးထားပါတယ်တခြားနိုင်ငံတွေထက်မြန်မာပြည်ရဲ့အနာဂတ်ပိုပြီးခမန်းနိုင်လို့လည်းဖြစ်အနည်းကစောင့်ကြည့်လို့လည်းဖြစ်ပါတယ်ဒါကြောင့်ဒေါ်စုအနေနဲ့နိုင်ငံခြားရေးကိုကန့်ကွက်နေရမှာမြန်မာနိုင်ငံရဲ့လိုအပ်ချက်များပြည်လည်းပြောင်းလဲသဘောထားရှိရမှာဖြစ်ပါတယ်နိုင်ငံခြားဆက်ဆံရေးကိုကောင်းမွန်စွာကန့်ကွက်အသုံးချမှလည်းတိုက်ပြီးဆိုအကျိုးရှိမှာဖြစ်ပါတယ်တို့မဟုတ်ပါကနိုင်ငံကြီးတွေချာမှညက်ပြီးပြည်သူစရာလည်းမချုံရင်းနဲ့ဆီးရီးယားလိုကိုလံဘီယာလိုပြည်ပကဝင်ရောက်ဆက်လာရင်ငြင်းငြင်းရလည်းဒီတဲ့မကအ လှမ်းဝေးသွားနိုင်ပါတယ်ဆိုပြီးသူကရေးထားပါတယ်ခင
်ဗျ။ဟုတ်ကဲ့ဒါဟိုကိုထမြဝင်ပြီးတော့ရှင်းနေချင်တာဖတ်ပြီးရကျေးဇူးတင်ပါတယ်ကောင်းလင်းကြီး။ဟိုဥလားမြင့်တရားမျိုးကဥလားမြင့်ဝင်ပြီးတော့ရှင်းနေချင်တာလည်းဤဖတ်ပြပေးပါဦးနော်
။ဟုတ်ကဲ့ပါရှင်။သူရေးထားတာကတော့တည်ဆဲနိုင်ငံခြားရေးမူဝါဒလွတ်လပ်ရေးခေတ်တခြားအစဉ်ဆက်ကျင့်သုံးကြတဲ့ကြားကနေဗမလိုက်မှုကိုဆက်လက်ကန်ဆွဲနေစေဖြစ်ပါသည်။အကောင့်ထဲဖော်သင့်သည့်အနာဂတ်နိုင်ငံခြားရေးမူဝါဒအစ္စရေးစင်ကာပူတို့သည်နိုင်ငံငယ်များဖြစ်တော်လဲနိုင်ငံကြီးတွေနဲ့တွဲလဲတွဲခွဲလဲခွဲနိုင်သည့်မိမိခြေောက်ပေါ်ရပ်တည်သည့်နိုင်ငံခြားရေးမူဝါဒများချနိုင်သည့်အချိန်ရောက်နေပါပြီ။တက်ဘောမှ First World အဆင့်နိုင်ငံတည်ဆောက်နိုင်မှသာလွတ်လပ်သည့်နိုင်ငံခြားရေးမူဝါဒချမှတ်နိုင်မှာမယ်ဆိုပြီးတော့သူကရေးသားထားပါပါ
။ဟုတ်ကဲ့ဒါကတရားမျိုးကဥလားမြင့်မှာဒီမှာဆွေးနွေးတော်သူနှစ်ယောက်လုံးကကိုထွန်းမြင့်ကဆိုရင်မြန်မာနိုင်ငံရဲ့လိုအပ်ချက်ရပြည်လွယ်ပြောင်းလဲရေးသဘောထားရှိရမှာဖြစ်တယ်လို့ပြောသွားပြီးတော့ဒီတရားမျိုးကဥလားမြင့်ကတော့ဒီနိုင်ငံကြီးများနဲ့တွဲလဲတွဲခွဲလဲခွဲနိုင်တဲ့မိမိခြေောက်ပေါ်ရပ်တည်နိုင်တဲ့နိုင်ငံခြားရေးမူများချမှတ်နိုင်တဲ့အစီအစဉ်ရောက်ရှိနေပြီလို့ပြောသွားပါတယ်ဘလို့သဘောရပါလဲရှင်ဟိုဖြည့်ကြားပေးပါဟိုဝင်ကြီးဦးရဲ့ထေရှင်
ကျွန်တော်တို့ဟိုပေါ်ဒီယံချေကဥပဒေမှာရေးထားတာကလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားဘက်မလိုက်နိုင်ငံခြားရေးမူဝါဒလို့ရေးထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဘက်မလိုက်ဘူးဆိုရင်ဘယ်အောင်မှအဆုံးပြဖက်နဲ့ချန်စီဘောခွာဆိုင်နေတာမဟုတ်ပါဘူးချင်းဒီဘောမူတီလို့နိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံတကာစံတုံးတွေဘောမူတီလို့မှကျွန်တော်တို့ဒီလိုအပ်လို့ရှိရင်ကျွန်တော်တို့ဒီကလာဖက်တစ်ဖက်ကိုရက်တီကောင်ရက်တီရမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဒီကြောင်းနဲ့တင်နေဆိုတာကကနပြောတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကလွတ်လပ်ပြီးတက်ကြွတယ်ဆိုတဲ့ဖွင့်ဆိုချက်မှာကပါသားပြီးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒီတိုင်းမှာကျင့်သုံးရမှာပါ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဆိုတော့အခုဆက်ပြီးတော့ဒီမှာဒီမြန်မာဒီအစိုးရတရေနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးသွားရင်ဒီဥရောပသမဂ္ဂနဲ့ဟိုသူတို့ဆက်ဆံရေးအကြောင်းနည်းနည်းအဲ့ဘက်ကိုလည်းကြီးလက်ကြပါရင်ဒီလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံဒီလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆုံးဖြတ်ချက်ထက်တာမျိုးကိုဒီမှာဖြစ်စေခြင်းမှုဆိုပြီးတော့မြန်မာလက်ရှိအစိုးရကပြောဆိုလှုံ့ဆော်ခဲ့တာရရှိပေမဲ့လေဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာဆုံးဖြတ်ချက်မှုဆိုတော့ဒီဟာတင်လိုက်ပါတယ်ပြီးတော့ဒီအမေရိကန်ပါဝင်ဒီဟိုအနောက်နိုင်ငံအများစုကထောက်ခံတယ်တရုတ်ရုရှားကဟိုဂျာမနီနိုင်ငံနဲ့အနေနဲ့နေခဲ့တယ်ဒါရီဖြစ်သွားလို့အခုဒေါအောင်ဆန်းစုကြည်ကဥရောပစီးစင်မှာသွားပြီးတော့ဒီကိစ္စနဲ့ပတ်သက်တော့ဥရောပနိုင်ငံတွေနဲ့ဆွေးနွေးရလို့ယူဆရပါတယ်အဲ့တော့ဒီဥရောပနိုင်ငံ EU ဘက်ကတကယ်တမ်းဒေါအောင်ဆန်းစုကြည်ပြန်ပြီးတော့ဖြောင်းပြနိုင်ခဲ့တယ်လို့ယူဆပါလားဦးအောင်သူငင်းသုံးသပ်ပေးပါရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဒီပလိုမစီလို့ခေါ်တဲ့စံတမရေးကိစ္စတွေကြံကြည့်ရင်ပေါ့နော်ဆိုတော့သူတို့ပြောတာက maximization of national interest ပေါ့အဲ့တော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဒါကိုကျွန်တော်တို့အများဆုံးဘယ်လောက်ထိရအောင်ချက်ထွင်နိုင်မလဲဆိုတဲ့ကိစ္စတွေပေါ်မူတည်ပါတယ်ဆိုတော့အဲ့တော့တော့အခုလက်ရှိတက်လာတဲ့ NLD အစိုးရအနေထားကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာကိုသူတို့ကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုထားသလဲပေါ့ဆိုတော့ဒီကိစ္စပေါ်မူတည်ပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအမျိုးသားအကျိုးစီးပွားကိုဘယ်လောက်ထိအတိုင်းကြပြီးချက်ထွင်နိုင်မလဲဆိုတဲ့ပြဿနာရှိပါတယ်အဲ့တော့ခုနအစိုးပိုင်းကကျွန်တော်ဆွေးနွေးချက်တွေမှာလည်းကြားပါတယ် small country လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံကအင်အားလည်းငယ်တယ်စိတ်ပြီးတော့လည်းဩဇာလည်းစိတ်မထီရောက်တဲ့နိုင်ငံမျိုးပေါ့ဆိုတော့ဒီအနေအထားမျိုးမှာကျွန်တော်တို့ကစိတ်ပြီးတော့မြန်မာဆဆတော့လုပ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်တို့အနေအထားကခုနပြောတဲ့ဥရောပနိုင်ငံတွေပဲဦးခီးနေတယ်အဲ့ဒီအချိန်မှာဘာရနိုင်တယ်လဲပေါ့ဆိုတော့ဒီအနေအထားမှာတော့နိုင်ငံတကာအကူအညီတချို့ရနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံပေါ်စာနာမှုတချို့ရနိုင်ပါတယ်ဆိုတော့ဒီချက်ပို့ပြီးတော့စိတ်ထူးထူးခြားခြားရနိုင်တဲ့အနေအထားမဟုတ်ဘူးလို့တော့ကျွန်တော်ယူဆပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ရဲ့လက်ရှိအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစက်ဖတ်ထားပြီးတော့အခါကျတော့မှကျွန်တော်တို့ဘယ်လောက်ထိချက်ထွင်နိုင်မလဲဆိုတာဒါစဉ်းစားဖို့လည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဥအောင်သုံးနေသုံးသက်ပြတာကျေးဇူးတင်ပါတယ်ဟိုအခုဆွေးနွေးကြတော့လည်းကြိုးပြီဆိုတော့ကျမတို့ဒီဟိုအခုဆွေးနွေးဖို့လေးလိုင်းပေါ်မှာစောင့်နေတဲ့တော်ရရှင်တွေကိုကျမဖိတ်ခေါ်တင်ပါတယ်ပထမဦးဆုံး wondering ကဥချင်းနဲ့လေးလိုင်းပေါ်မှာရှိနေပါလားရှင
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဥချင်းနဲ့ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နောက်ပြီးတော့ဒီအခုပြည်နိုင်ဆွေးနွေးရဲ့ပြည်နာရှင်တွေလည်းလေးလိုင်းပေါ်မှာရှိနေတယ်ဆိုတော့တို့ကိုလည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဆက်မကျွန်တော်တို့ဟိုနိုင်ငံများဆက်ဆံရေးမူဝါဒဆိုတာလေကျွန်တော်တို့ဟိုနိုင်ငံတိတိမှာရှိကြတယ်လေ။နောက်ပြီးတော့အဲ့ဒါကလည်းကျွန်တော်နိုင်ငံတိတိရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဆက်ဆံရတာဆိုတော့လေအဲ့ဒီမူဝါဒလေးချမှတ်တာဆိုတော့ကျွန်တော်တို့ကလေဟိုဘလို့ဆက်လဲဆိုတော့ကျွန်တော်နားလည်းလောက်ပြောရင်ချမှတ်ရယ်။ဟိုနိုင်ငံများလွတ်လပ်ရေးတက်ကြတဲ့နိုင်ငံသားရေးမူဝါဒဆိုတော့ဥနေဝင်လက်ထက်ကလည်းရှိခဲ့တာပဲလေ။ဒါပေမဲ့ကျွန်တော်တို့ဒီဟို ကျွန်တော်တို့88ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့စစ်တပ်အစိုးရပိုင်းစစ်တပ်အစိုးရအုပ်ချုပ်တဲ့အချိန်ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံဟိုပြားရမျိုးမျိုးနဲ့ကြုံရတယ်လေအဲ့ဒီကနေပြီးကျွန်တော်တို့ဒီဒီမိုကရေစီတက်လန်းတဲ့ခါကျတော့2008ပြည်ပုံအခြေခံဥပဒေအရစစ်သားကျွန်တော်၄ပုံတစ်ပုံနဲ့ကျွန်တော်၄ပုံသုံးပုံအရသားအစိုးရဒီလိုတည်ဆောက်တဲ့ခါကျတော့ဒါ2008ပြည်ပုံအခြေခံဥပဒေအရခုနလိုကျွန်တော်တို့ဟိုဘောလုံးဝမပြည့်ပြင်သေးဘူးဒီ၄ပုံတစ်ပုံကပါသေးတယ်ဆိုရင်ကျွန်တော်တို့လက်ရှိအစိုးရအနေနဲ့ဆိုရလေနိုင်ငံရေးမူဝါဒမှာဒီအကျိုးစီးပွားကိုအကျိုးစီးပွားကျွန်တော်တို့ဒီတိုင်းပြည်ဆိုင်ရာနေနဲ့ကိုက်နေတဲ့နိုင်ငံရေးဟို policy တွေကိုကျွန်တော်တို့ကဟိုပြည်ပြည်ဝဝတော့တွားနိုင်နေမယ်လို့မထင်ဘူးကြာမှာ
ဟုတ်ကဲ့ဒါဒီဝင်ရောက်ပြီးဆွေးနွေးတဲ့ဒီဝင်းနှင်းကဥစ္စာကြီးရဲ့အမြင်မှာဟိုအခုဆက်ပြီးတော့ဒီဟိုစာရေးပြီးတော့ပို့လာရတော့ရှင်တယောက်ဒါသူကတော့ခိတ္တဂျပန်အဲဒီဂျပန်ကိုရောက်နေတဲ့ကိုမင်းဖြစ်ပါတယ်ကိုမင်းဝင်ပြီးတော့ဆွေးနွေးထားတာကိုကိုရမ်းလိုက်ဖတ်ပြပေးပါရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ကြေညာချက်တွေကိုသုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပဂတိအရှိတရားတွေပေါ်မှာသူရဲ့တမာတမတ်ကြကြယက်တိချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းရှေ့မှောက်မှာပုံမှန်လည်းထုတ်ဖော်ရှင်းပြခွင့်ရလိုက်တယ်လို့မြင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးကိစ္စမှာဆိုလို့ရှိရင်မြန်မာတပ်မတော်ကိုလူကြမ်းကြီးနေရာကအမြဲပုံပေါ်တတ်တဲ့ EU နဲ့ Islamic အတိုင်းအဝိုင်းတို့ရဲ့ယက်တိချက်တွေကဟာကွက်တွေကိုတိတိယောက်ယောက်ထောက်ပြသွားကြတာကိုတွေ့ရပါတယ်လနကအကြမ်းပသမားတွေကိုတပ်မတော်ကအပြင်းထန်နေတဲ့နေရာမှာလူမျိုးလုံးတပ်ဖြတ်မှုအာဓမကျင့်မှုလိုမျိုးဆိုးရတဲ့လူခွင်ချုပ်ပါမှုတွေရှိခဲ့တဲ့အကြောင်းပြစ်မှုကျူးလွန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းဆောင်သွားသူတွေနဲ့သူတို့ရဲ့အတိုင်းအဝိုင်းကအလွန်အကျွံလုံခြံဖန်ပြီးထုတ်လွှင့်တဲ့သတင်းမှားတွေပေါ်မှာအခြေခံပြီးရည်တည်ဆုံးဖြတ်ချက်ချနေကြတာဒီဆက်သွဲချက်တွေကအများစုဟာတပ်တွေတာရကတိကျခိုင်လုံမှုမရှိတာတနေ့မှရရှိရေးနိုင်ငံတော်သမားရုံးရဲ့ခွင့်ပြုချက်နဲ့မီဒီယာတွေတွားရောက်တဲ့ရင်းယူစင်မှာတွေးဆမီးမြန်ချက်တွေကိုဖိကြားတဲ့သူတွေကိုတရားခံမဖော်နိုင်ဘဲတပ်ဖြတ်ခံရတာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူဘင်္ဂလီတွေကိုအကြမ်းဖက်သမားတွေကဖမ်းဆီးနှိပ်စက်တပ်ဖြတ်နှုတ်ပိတ်ခံနေရတာဘင်္ဂလီတွေရဲ့ဒုက္ခရောက်မှုတွေကိုတစ်ဖက်သက်ရှုမြင်ပြီးလူနည်းစုဖြစ်လာတာနဲ့ဒေသခံနိုင်ငံသားတွေပေါ်ကြားရောက်တဲ့အသက်အိုးအိမ်ချင်းချောက်ခံရမှုအတိဒုက္ခရောက်ရမှုတွေကိုလစ်လျူရှုထားလို့မရတာစတဲ့မီဒီယာတွေအတော်များများကလူလူရှုထားကြတဲ့ပဂတိအမှန်တရားတွေကိုပုံမှန်လည်းထောက်ပြသွားနိုင်ကြတာတွေ့ရပါတယ်။အချိန်ထဲမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တပ်မတော်ပေါ်မှာစန့်ကျင်ဘက်အင်အားတရအဖြစ်သဘောမထားဘဲဒီမိုကရေစီလမ်းကြောင်းပေါ်ကိုအတူဆွဲခေါ်နိုင်ရေးတစိမ့်တဝမ်းနဲ့ပူးပေါင်းဆောင်ရွက်လာတဲ့ယက်တိချက်တွေကိုတွေးလာရတဲ့အတွက်ညီငယ်ရေးလုပ်ငန်းစမှာမျောလင်းပြက်အလင်းရောင်ပိုတန်းလာတယ်လို့ယူဆမိပါတယ်။
ဒါဂျပန်ကကိုမင်းရဲ့အမြင်မှာသူကအခုမှမေးခွန်းမေးမှာပါ။သူမေးထားတာကနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ရဲ့ယက်တိချက်နဲ့ပတ်သက်ပြီးတော့ EU ပါဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကဘယ်လိုရှုမြင်တယ်လို့ယူဆပါလဲတဲ့။အပေးထောက်ခံမှုကျဆင်းသွားနိုင်လားပိုတိုးလာနိုင်မလား။တက်မတော်ပေါ်မှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကအတိုင်းအဝိုင်းရဲ့သဘောထားအမြင်ပြောင်းသွားနိုင်မှာမလားတဲ့။ဒေါက်တာတက်စီဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါရှင်။သူဆိုလိုတာကဒီအခါအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဒေါ်ဆန်းစုကြည်နဲ့အစိုးရရဲ့ယက်တိချက်ပေါ်မှာဘယ်လိုရှုမြင်လဲဆိုတာပါ။
ဟုတ်ကဲ့ခင်ဗျအဲဒီလိုကနိုင်ငံတကာဆိုတာကျွန်တော်ဒီမှတ်ချက်ကိုပေးဖို့အတွက်ဆရာကိုလွန်သူဆရာဦးဝင်းတင်ကိုကျွန်တော်တော့သတိရတယ်ကျွန်တော်ကဆရာဦးတင်ကိုဒီမိုကရေစီလို့ရှားမှုမှာနိုင်ငံတကာကကျွန်တော်ပုံမှန်နိုင်ငံပဂိချင်းတွေသိမသိဘူးဆရာဆိုတော့ဦးဝင်းတင်ကအာတီးပြီးတော့မလုပ်ကြတာလည်းရှိတယ်ဆရာလေးပြောပါတယ်ခင်ဗျအဲ့တော့ဒီနေ့တော့အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်မှာပြောဆိုချက်တွေကိုကြည့်လို့ရှိရင်နိုင်ငံတကာကဘယ်လိုယူဆမလဲဆိုတော့သူတို့ယူဆခြင်းလို့တော့ယူဆတယ်သို့တော့ကောင်းတာကတော့ဒီတဝက်ရှိဆုံးပုဂ္ဂိုလ်အတိဆုံးပုဂ္ဂိုလ်တကူကနေပဲချိန်နှီးမှန်ကိုတင်ပြခွင့်ရလိုက်တယ်ဒေါ်အောင်ဆန်းစုကြည်ဟာတကားပြောရင်လည်းဒီတက်နဲ့နဲ့အချက်လက်ကိုချိန်ခံပြီးပြောတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့စကားတွေဟာအမှန်ဟုတ်ဦးရပါတမကဝန်ကြီးမှာအထီရောက်မဲ့အချိန်နှီးမှန်ကိုပြန်ပြနိုင်တဲ့တွေ့အဲ့နိုင်ငံတွေကလည်းပမာဏနိုင်ငံပေါ်မှာဆက်ဆက်နဲ့သဘောထားတွေဟာမှန်ကန်တဲ့ဘက်ကိုဦးတည်လာနိုင်တယ်လို့ဟိုကျွန်တော်မြင်နေခလားဟိုသောတာရှင်ရဲ့ဆွေးနွေးကြသလိုပေါ့ဟိုသတင်းမီဒီယာကိစ္စတွေကလည်းဟိုလုံခဲ့တာတွေပါတာဟုတ်တမ်ဘောအတွက်လည်းပဲဒီတိုင်းပါပဲတမ်ဘောဟိုဒေါ်အောင်ဆန်းစုကြီးကသိကောင်းပါတယ်လို့လည်းပြောတာမဟုတ်ဘူးသိဆိုးပါတယ်လို့လည်းပြောတာမဟုတ်ပဲနဲ့ပမာဏနိုင်ငံရဲ့လက်ရှိနိုင်ငံကြီးနိုင်ငံရေးရှိကြောင်းအရာတမတော်နဲ့လက်တွဲပြီးလုံနိုင်တဲ့ပြူဟာနေသူပြောသွားတာဖြစ်တဲ့တွေ့တမတော်အတွက်လည်းဟိုပို့ပြီးတော့ဟာလာအပြူတော်ဘက်ကိုပို့ပြီးတော့ဟို
ရောက်လာအောင်ဆွတ်ဆော်ရကြတယ်လို့ကျွန်တော်ကပြောချင်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာဒုတိယပိုင်းမေးခွန်းဝန်ကြီးဦးရဲချုပ်ကိုမေးချင်ပါတယ်ရှင် NLD အစိုးရအဖွဲ့ဦးဆောင်နေတဲ့မြန်မာဒီမိုကရေစီအရေးမှာတက်မတော်ဘက်ကရောဒေါအောင်ဆန်းစုကြည်တွားခြင်းနဲ့လမ်းကြောင်းအတိုင်းစိတ်ရင်းစေနာမမနဲ့အတူတကွတစိမ့်တဝန်းနဲ့ပူပေါင်းဆောင်ရွက်လာဖို့ဖြစ်နိုင်မလားရဲ့ဘလို့အကဲဖြတ်ပါမလဲဦးရဲထုတ်ရှင
်ကျွန်တော်ရဲ့အမြင်ကတော့သမ္မတော်ကပုဂ္ဂိုလ်ပေါ်မူတည်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကသူ့ကိုပေးရထားတဲ့အခမ်းကဏ္ဍအတိုင်းပဲသူအတိအကျလုပ်ဆောင်တယ်လို့ပဲကျွန်တော်မြင်တယ်။အဲ့ဒီတည်းလည်းပို့ပြီးတော့ခွေရည်ယူပြီးလုံးဝမဟုတ်ဘူး။အဲ့ဒီတည်းလည်းရှော့ပြီးတော့လုံးဝမဟုတ်ဘူး။သောသာသူကြီးလက်ထက်မှာပဲဖြစ်ဖြစ်ဥသိမ့်သိမ့်လက်ထက်မှာပဲဖြစ်ဖြစ်နောင်ပဲဆိုရပဲတဲ့သမ္မတော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမူပေါင်းဆိုတဲ့အထက်ကပဲရပ်တည်ပြီးလုပ်မယ်လို့ကျွန်တော်ထင်ပါတယ်။ဒါတော့ကျွန်တော်ရဲ့အမြင်ပါ။
ဟုတ်ကဲ့ရှင်ဟိုဒီမှာဟိုမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးနဲ့ပတ်သက်ရင်ဟိုခြံထားလို့မရတဲ့အရေးကြီးတဲ့အင်ဒီဂျင်းနိုင်ငံတရုတ်နဲ့ဆက်ဆံရေးကိုလည်းနည်းနည်းလေးအချိန်ပေးပြဆွေးနွေးကြပါလိမ့်ဟိုကျွန်တော်တို့5မိနစ်ကျော်ပဲအချိန်ရပါတော့ရေဂျော်ဆန်စုကြည်ဟိုအစိုးရအဖွဲ့လက်ထက်မှာပေါ့နော်အခုဟိုတရုတ်နဲ့ပြန်ပြီးတော့ဟိုဦးသိန်းဆိုင်အစိုးရကလည်းတရုတ်နဲ့ဟိုကွန်းခွာသွားရနေပြီးပြန်ပြပြေးလဲဖို့စူးစမ်းရတယ်အများကြီးတွေ့ရပါတယ်ကျိုးပဲကြတော့လေဒီကမ္ဘာလမ်းစီမံကိန်းကလည်းအရေးကြီးနေတယ်ပြီးတော့မြန်မာနိုင်ငံရဲ့နေဆက်လုံခြုံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းပါပြီးတော့တိကျတာဝင်ပြီးတော့ကွန်ကြီးထောက်ပံ့စင်တာမျိုးတွေပြလာရင်ဆိုတော့ဟိုပြီးတော့တလောကလည်းသမရဦးထင်ကျော်ကပဲဒီတရုတ်နိုင်ငံကိုသွားခဲ့သေးတယ်ဒေါ်ဆန်းစုကြည်ကလည်းမကြခင်မှာပဲတရုတ်နိုင်ငံကိုသွားဖို့ရှိပါတယ်ဒါကြီးကြည့်မယ်ဆိုရင်အတိုင်းခံလက်ထက်မှာပို့ပြီးနေကမှုရှိတဲ့နိုင်ငံတွေထက်အခုဒီအိမ်ကြီးချင်းတရုတ်နိုင်ငံဘက်ကအစိုးရဟုတ်အခြေအနေကိုရောက်တော့မှဒေါက်ဆန်းစုကြည်အစိုးရဘက်ကပို့ပြီးရင်းလာပါလားဦးအောင်သူငင်သုံးသက်ပြပါလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုပြောရမယ်ဆိုလို့ရှိရင်ခုနဦးရဲ့ထုတ်ဆွေးနွေးသွားတဲ့အတိုင်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အလုံးရဲ့frame ဆိုတဲ့ဟိုကျွန်တော်တို့ move out ဆက်မှတ်တာပြေးပါတယ်ဆိုတော့အဲ့ဈာထဲမှာမှာလက်ရှိတက်လာတဲ့ NLD အစိုးရကလှုပ်ရှားခွင့်တချို့တစုံတရာရှိပါတယ်ဆိုတော့ဒါပေမဲ့လည်းလက်တွေ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အရောကျွန်တော်တို့ရဲ့ဟိုကစားပိုင်ခွင့်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်တွေကအခက်အခဲအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေမှာကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အရောမှာကျွန်တော်တို့ကဘာတွေကိုလုံးနိုင်မလဲဆိုတဲ့ဟာမျိုးလည်းအကန့်အသတ်ရှိပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ကဟိုအခုမြစ်ဆုံကိစ္စမျိုးကိုဘယ်လိုဆုံးဖြတ်မှာလဲကျွန်တော်တို့ကတချို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စမျိုးဘယ်လိုဆုံးဖြတ်မှာလဲပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့အများကြီးအကန့်အသတ်ရှိတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ခုနပြောတဲ့ဟိုနိုင်ငံကြီးတွေကိုကစားဖို့တက်စားရင်ကျွန်တော်တို့ကကိုယ့်ရဲ့အခြေခံမူအပေါ်မှာရက်တည်တဲ့ဟိုရက်တည်ချက်မျိုးပေါ့နော်ဗမ်လိုက်ပဲနဲ့ကျွန်တော်တို့ကတက်ကြွတဲ့စသဖြင့်ဒီလိုလှုပ်ရှားမှုမျိုးပေါ့ဆိုတော့ဒီအနေအထားမျိုးပါပဲကျွန်တော်ရဲ့နိုင်ငံဂျာယီလှုပ်ရှားမှုမူပေါင်းကဆက်ရှိနေနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟု
တ်ကဲ့ကိုရဲနိုင်ရင်ကျမတို့နောက်ဆုံးစောင့်နေလေလိုင်းမော်ကတော်ရရှင်တယောက်ကိုအချိန်ပေးခြင်းပါတယ်ဒီကိုကျော်ထိထိလေလိုင်းမော်မှာရောက်နေပါတယ်နော်ကိုတော်တိတိဟုတ်ကဲ့ကျမတို့အချိန်နဲ့နည်းနေပါရဲ့ညနေလေးဝင်ပြီးတော့ရွှေနေကြရရှိတာမင်းမြန်ကြရရှိတာမင်းနိုင်ပါရဲ့ရှင
်အများကြီးမရှိပါဘူးကျွန်တော်အနေနဲ့ကဘာဖြစ်လို့ဆိုတော့ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံကြေးမူဝါဒကိုဖောက်ခံပါတယ်ဒီနေ့လေးစားပါတယ်အမေရဲ့ဟိုပေါ့မေဒေါက်တာဆန်းစုကြည်ရဲ့လှုပ်ရှားမှုတွေပါတော့လက်ရုံးညီတွေရှိအောင်လှုပ်ရှားသွားလာပြီးတော့ဆက်ဆံနောက်ခုတရုတ်နဲ့ဆက်ဆံမဲ့ဒိဋ္ဌိလည်းရှိရတဲ့ကြောင့်မလို့အခြေအနေကိုကြည့်ပြီးလှုပ်ရှားတာအားရဝမ်းသာပါလေ
။ဟုတ်ကဲ့ဒါကိုကျော်တီတီမြန်မာနိုင်ငံသူရဲ့သဘောထားအမြင်ပါ။ဆိုတော့ Facebook မှာရေးလာတဲ့သောရရှင်တယောက် East Chow ကလည်းဒီရခိုင်ကိစ္စနဲ့ငြိမ်းချမ်းရေးကိစ္စတွေကတော့မြန်မာပြည်တစ်ခုလုံးပါဝင်ပြီးဆောင်ရွက်ရမယ့်ကိစ္စတွေလို့မြင်ပါတယ်။ဒေါ်ဆန်းသူကြီးကဘလို့ပဲငြိမ်းချမ်းချင်ပါတော့ညာလည်းပဲတခြားသူတွေရောမြန်မာပြည်သူတွေပါဝိုင်းဝန်းလိုက်ပါဆောင်ရွက်ရမယ်လို့မြင်ပါတယ်။နိုင်ငံသားရေးကိစ္စမှာတော့အောင်မြင်စွာဆောင်ရွက်နေတာပဲတဲ့အမေစုကဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ကျမတို့အချိန်2မိနစ်ပဲလိုပါတော့ရှင်။ဒီမှာဟိုပင်လိုက်ပါလို့ဆွေးနွေးကြတဲ့ပညာရှင်တွေကိုကျမနည်းနည်းအပိတ်မေးခွန်းလေးမေးချင်ပါတယ်เนาะ။ဒီအခုမြန်မာအစိုးရလက်ရှိအစိုးရလက်ထက်မှာဒီရှေ့ဆက်ပေါ်မြန်မာနိုင်ငံသားရေးဆက်ဆံရေးကဒီအနောက်နိုင်ငံတွေနဲ့ဒီတရုတ်အာဆီယံတို့နဲ့ဟိုပုံပြနှွေးထွေးလာတဲ့အခြေအနေအနောက်နိုင်ငံတွေနဲ့လည်းနည်းနည်းလေးဝေးဖွာလို့ဖြစ်နေတဲ့အခြေအနေကိုနှစ်ဖက်ချင်းချင်းရှာမျှနိုင်မယ့်အနေအထားမှာရှိပါလား။ဒါမှမဟုတ်တစ်ဖက်ဖက်ကိုအလေးစားသွားနိုင်လား။အဲ့ရနေပြောမြန်မာအကျိုးရှိဖို့ဘယ်လိုရိုက်ချက်မှုရှိနိုင်မှာလဲရှင်။ပထမဦးဆုံးဦးရဲတို့ထပ်တူတူလေးတုံးတက်ပြပါနော
်ဒီမှာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ရင်တရုတ်ကကျွန်တော်တို့ကပို့ပြီးတော့အလေးထားလိမ့်မယ်ဒီကတော့မြန်မာနိုင်ငံဟာအထူးတောင်ဖြစ်ချင်မှုနိုင်ငံတကာစံနှုန်းတွေနဲ့အညီဆက်ဆံခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအနောက်နိုင်ငံ နေဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့သဘောထားတွေသူတို့ရဲ့စံနှုန်းတန်ဖိုးတွေနဲ့ကျွန်တော်တို့ရဲ့အမျိုးသားကျိုးစီးပွားကိုလိုက်လုံးကြည့်ပြီးအောင်ကျွန်တော်ထိန်းသိမ်းနိုင်တာ။သုံးကတော့ဒေတာသင်းမှာတက်ကြွတဲ့နိုင်ငံတစ်ခုဖြစ်နေပါဝင်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအာဆီယံရဲ့အခန့်ကဏ္ဍကိုအခုလည်းပို့ပြီးအလေးထားဖို့လိုတယ်လို့မြင်ပါတယ်။ဘယ်လောက်ပါလဲ
။ဟုတ်ကဲ့ရှင်။ဥရောပတို့ညံတုံးတက်ပေးပါရှင်။
ဟုတ်ကဲ့ဟိုကျွန်တော်ပထမဆုံးကချင်တာကဒေါ်အောင်ဆန်းစုကြည်လက်ရှိအခု NLD အစိုးရအနာရစဉ်ကာလမှာပြောတာရှိပါတယ်အထူးသဖြင့်တော့သူက People Centered Diplomacy ပေါ့ပြည်သူအခြေပြုဟိုကျွန်တော်တို့စံတမရေးလုပ်ရဆိုတာမျိုးပြောပါတယ်အခုအချိန်ထိကဒါနဲ့ဆက်သက်ပြီးတော့ဖွင့်ဆိုရှင်းပြမှုဆက်လုပ်တဲ့ဟိုကာလတွေအများကြီးအားနေတဲ့ပုံစံမျိုးရှိပါတယ်ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့အားဖြည့်တင်တယ်လို့ယူဆပါတယ်ဆိုတော့အဲ့တော့နောက်ဒီလူတရားတစ်ချက်ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့စံတမာရေးလုပ်ငန်းကိုဆက်သွားမယ်ဆိုလို့ရှိရင်ပေါ့နော်ဆိုတော့အထူးသဖြင့်တော့နိုင်ငံတကာရဲ့စံချိန်စံညွှန်းပေါ့အထူးသဖြင့်မြန်မာနိုင်ငံမှာအရေးကြီးတဲ့ဒီ CAG လို့ခေါ်တဲ့ဒီ Convention Against Torture ပေါ့ဒီနှိပ်စက်ခြင်းမှမှုကိုဆန့်ကျင်တဲ့ဒီနိုင်ငံတကာသဘောတူညီရေးပေါ့ဆိုတော့ဒါတော့ဆိုလို့ရှိရင်လက်မှတ်ထိုးတင်တယ်လို့ယူဆပါတယ်ဒီလိုထိုးခြင်းအဖြစ်လည်းကျွန်တော်တို့မြန်မာနိုင်ငံဒါမှမဟုတ်လည်း NLD အစိုးရအတွက်နောက်ထပ်ကျွန်တော်တို့ခီးတစ်ခုကိုဆက်ပြီးတော့ဟိုကျွန်တော်တို့အမှတ်ထားနိုင်နိုင်မယ်လို့ယူဆပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဒေါက်တာတင်းတင်းရှင်အနေနဲ့ရောဘယ်လိုယူဆပါလဲရှင်ဆက်ကန်30လောက်တုံးတက်ပြီပါ
ဟုတ်ကဲ့ပထမဆုံးတစ်ချက်ကကျွန်တော်နဲ့တွေ့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြောတဲ့2008ဖွဲ့စည်းပုံကိစ္စဒီဖွဲ့စည်းပုံရဲ့တစ်လုံးရှိမှာမဟုတ်ဘူးဒေါက်တာဆန်းစုကြည်အခုဆောင်ရွက်နေတဲ့နိုင်ငံတကာဆက်ဆံရေးကိစ္စအပေါ်ဝင်လာတယ်ပဲဖွဲ့စည်းပုံပြင်ဆင်ရေးဘက်ကဦးတည်သွားတယ်နောက်တစ်ခါနိုင်ငံတကာကိစ္စမှာဒေါက်တာဆန်းစုကြည်ကသူ့ရဲ့အတင်ပေါ်ကြော်ကြားမှုအချိန်ဝါကိုတုတ်ပြီးတော့ဗမာနိုင်ငံရဲ့အဲအမျိုးသားအကျိုးစီးပွားကိုအနောက်နိုင်ငံတွေရောတရုတ်ရောအာဆီယံရောသုံးဦးသုံးဖယ်ကိုအပေါင်းလုံးတုတ်ချနိုင်တဲ့ပုံကိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ရှင်ဟိုစနေညဒါရိုက်လေးလိုက်အစီအစဉ်ကတော့ဒီမာရီနီကုံချုပ်ချင်ပါရဲ့ပင်နိုင်ပါဝင်ပြောဆွေးနွေးပေးကြတဲ့ဝင်ကြီးဟောင်းဦးရထွတ်နိုင်ငံရေးတုံးသက်သူဦးအောင်သူနဲ့ဦးတင်ဆွေနောက်ပြီးတော့ဝင်ရောက်ဆွေးနွေးတဲ့သူတွေနဲ့ဒီမိကနဲ့ဝင်ပြောဆွေးနွေးတဲ့သူတွေ Facebook ကနေမှတ်ချက်ရေးပို့တဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
ဒီရင်ထုတ်လို့ရမျိုးကိုရနိုင်နဲ့မအေးပါလာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။တိုင်းလေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOE ကနေထုတ်လို့တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်။